ပေါ်ချမူကြီးတန်းရွှေနယ်အဖွဲ့ဟာဒီကနေ့တနင်္လာနေ့မှာဗုဒ္ဓဂါယာကမဟာဘောဓိစေတီမှာဟွာဆိုသင်္ကန်းကတ်လူခဲ့ပါတယ်။မနေ့ဖြန်ကြရင်တော့နယူးဒယ်လီမြို့မှာအိန္ဒိယကကောင်းဆောင်တွင်တဲ့တွဲဆုံဖို့ရှိနေပါတယ်။မြန်မာပြည်ဒီမိုကရေစီအပြောင်းအလဲအတွက်တော့အိန္ဒိယဘက်ကတွန်းအားပေးမယ်အရေးမျှော်လင့်စရာသိမ်းရှိဘူးလို့မြန်မာအရေးဆောင်ရွက်နေကြသူတွေကပြောပါတယ်။
ငါးရက်ကြာခီးစဉ်တွင်မှာဗိုလ်ချုပ်မှုကြီးတန်းရွှေနယ်အဖွဲ့ဟာအိန္ဒိယဘက်ကစစ်ရေးနဲ့စွန့်အင်ဆန်ရာကိစ္စတွေတွေမကနီးပညာနဲ့မော်တော်ကားထုတ်လုပ်မှုတွေကိုပါတိုးမြှင့်ပြီးတော့လှုပ်ဆောင်ဖို့ပြင်ဆင်ထားတယ်ဆိုတဲ့အကြောင်းကိုတော့ဘန်ကောက်မြို့ကနေပြီးတော့ကိုကျော်အောင်လွင်ကပြောပြပါလိမ့်မယ်ရှင်။မြန်မာပြည်ဒီမိုကရေစီပြောင်းလဲရေးအတွက်အိန္ဒိယအစိုးရကနေဗိုလ်ချုပ
ဒါမျိုးတွေကိုလှုပ်လိုက်မယ်လို့သိပြီးတော့မျှော်လင့်မထားပါဘူ
းကျွန်တော်တို့မျှော်လင့်ဖို့ကတော့ခက်ပါတယ်ဘာကြောင့်လဲဆိုတော့တောက်လျှောက်အိန္ဒိယဟာနာဖာမကြိုက်တဲ့စကားကိုမပြောကြည့်ရ15နှစ်လောက်ရှိပြီကိုသို့တော်လည်းပဲပြီးခဲ့တဲ့တပတ်အတွင်းမှာပဲဒီအာဆီယံကတောင်မှယူကော့ဘွက်နဲ့ပတ်သက်လို့ချင်းချင်းချင်းချင်းလေးပြောလာတော့ကမ္ဘာအကြီးဆုံးဒီမိုကရေစီကတည်တဲ့တောင်မှပြောသင့်တယ်လို့ကျွန်တော်တို့မြင်ပါတယ်ဘုန်းကြီးဒေါက်တာမေမောင်ဆင်းကိုဒီလိုပြောဖို့လိုတယ်လို့ကျွန်တော်တို့ဒီနေ့မြင်တဲ့အခါကြေညာခဲ့ပါတယ
်အဲ့ဒါကတော့ပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရ NCGUB ရဲ့ပြည်ကြားရေးဝန်ကြီးဒေါက်တာတင့်ဆွေပြောသွားခဲ့တာပါသူကအိန္ဒိယမှာခြေဆက်ပြီးတော့မြန်မာအရေးကိုဆောင်ရွက်နေတဲ့သူပါအိန္ဒိယဟာကမ္ဘာအင်အားကြီးဆုံးဒီမိုကရေစီနိုင်ငံလို့ဆိုပေမဲ့လည်းမြန်မာပြည်နဲ့ပတ်သက်ရင်တော့ကိုယ်တိုင်ပြည်ကျိုးစီးပွားကိုပဲအဓိကထားတယ်လို့အိန္ဒိယအခြေစိုက်မြစ်မသတင်းရဲ့ editor ကိုစိုးမြင့်ကတုံ့သက်ပါတယ
်ရွေးကောက်ပွဲမလုပ်ခင်မှာလာတာအဲ့ဒါတော့ထူးခြားတဲ့အချက်ပေါ့နော်အဲ့ဒီရဲ့နောက်ကွယ်မှာနိုင်ငံကြီးဖိတ်ခေါ်မှုတွေနိုင်ငံကြီးတွက်ဆချက်တွေရှိမှာပါအမှန်ပါပဲလောလောဆယ်စစ်အစိုးရရှိနေတဲ့ကာလအတွင်းမှာအိန္ဒိယဘက်ကနေဘယ်လောက်ထိရနိုင်မလဲဆိုတဲ့အမျိုးကြီးကြည်တာမျိုးကြီးကျွန်တော်တော့မြင်နေဥမာဖြင့်ဆိုင်းနဲ့ပတ်သက်တဲ့ဟာမျိုးပေါ့သဘောတူညီချက်မျိုးတွေလိုချင်တဲ့အိန္ဒိယဘက်ကသူရသလောက်လိုချင်တာပေါ့နော်ဒါကြောင့်မို့လဲအခုစီဝေးလုပ်ဖို့တကယ်တကယ်ဒီအိန္ဒိယအနာဂျီနဲ့ပတ်သက်ပြီးတော့အစိုးရကက်ဘိနက် level စီဝေးလုပ်ဖို့ဟာတော့တရက်ရွှေ့လိုက်တယ်ဗိုလ်ချုပ်ကြီးတန်းရွှေ့လာလို့ဓမအားလို့ဆိုပြီးတော့ပေါ့နော်တရက်ရွှေ့တယ်ဗိုလ်ချုပ်ကြီးတန်းရွှေ့လာပြီးတော့မှပဲစီဝေးကိုဆက်လုပ်မယ်ဆိုတော့ဒီပေါ်မှာဘာတွေရနိုင်မလဲဆိုတော့မျှော်လင့်ချက်တွေတော့အိန္ဒိယဘက်မှာရှိပုံရပါတယ်အိန္ဒိယကသူ့ရဲ့အမျိုးသားအကျိုးစီးပွားကိုပဲအဓိကထားပြီးတော့သူကလှုပ်ဆောင်တဲ့မူဝါဒဖြစ်တာကို
မြန်မာပြည်ကရေနံနဲ့သဘာဝဓာတ်ငွေတွေကိုရနိုင်မှုအိန္ဒိယကရောတရုတ်ကရောစူးစမ်းကြတဲ့အခါမှာတရုတ်ဘက်ကအသာရနေလို့အိန္ဒိယကနည်းပညာနဲ့မော်တော်ကားထုတ်လုပ်မှုတွေကိုမြန်မာပြည်နဲ့တိုးမြင့်လှုပ်ဆောင်မှုပြင်ဆင်နေတယ်ဆိုတဲ့အကြောင်းဗိုလ်ချုပ်မူကြီးတန်းရွှေရဲ့အခုတစ်ခေါက်အိန္ဒိယခီးစဉ်ကိုထောက်ပြပြီးတော့ဒေါက်တာတင့်ဆွေကရှင်းပြပါတယ်
ကျွမ်းအင်ကိုမြှုပ်လင်းချက်တိကျမရတဲ့အတွက်အိန္ဒိယကစက်မှုလက်မှုပိုင်းနဲ့နည်းပညာပိုင်းပေါ်လေး information technology ပိုင်းကိုသူကဦးလှည့်နေတဲ့သဘောပါ။ဒါကြောင့်ဗိုလ်ချုပ်နိုင်ရွှေ Hyderabad နဲ့ဒီ Data City ကိုသူကနှစ်နေရာကိုသွားမှဖြစ်ပါတယ်။ Hyderabad ဟာ information technology မှာအိန္ဒိယရဲ့အချက်အချာမျိုးဖြစ်ပါတယ်။ Jamshedpur ဆိုတာကတော့ Data City လို့တောင်ခေါ်တဲ့အိန္ဒိယနိုင်ငံရဲ့အကြီးဆုံးစက်မှုလက်မှု corporation ဖြစ်တဲ့ Data ရဲ့မြို့တော်လို့ခေါ်ရမှာပေါ့။အ
ိန္ဒိယနဲ့မြန်မာဆက်ဆံရေးဟာပထဝီနိုင်ငံရေးအရာတရုတ်နဲ့အင်အားချိန်ဝင်ညှာညှိပြီးတော့ဆက်ဆံနေတာပါဒီနေရာမှာတရုတ်ထက်စာရင်အိန္ဒိယကမြန်မာစစ်တပ်ပေါ်မှာပို့ပြီးတော့ဩဇာတက်ရောက်မှုရှိတယ်လို့မြစ်မသတင်းအက်ဒီတာကိုစိုးမြင့်ကယူဆပါတယ်မြန်မာစစ်တပ်နဲ့အိန္ဒိယစစ်တပ်တို့ပူးတွဲလှုပ်ဆောင်ကြတဲ့စစ်ရေးတင်တန်းတွေအိန္ဒိယရဲ့စစ်သုံးပစ္စည်းတင်သွင်းမှုတွေကမြန်မာစစ်တပ်မှာတော်တော်များများရှိနေတာပါ
အိန္ဒိယကမြန်မာပြည်နဲ့ပတ်သက်ပြီးဘလို့လှုပ်ဆောင်မယ်ဆိုတော့တရုတ်ကမြန်မာပြည်ပေါ်မှာထားတဲ့ policy မျိုး Burma policy ဆိုတာကိုအတိအကျတော့မရှိတာတော့အမှန်ပဲဒါအိန္ဒိယမှာလည်းတော်တော်များများဝေဖန်ထောက်ခံကြအိန္ဒိယကဟိုပါကစ္စတန်နဲ့ဆိုရင်တိကျကျမူဝါဒရှိတယ်တရုတ်နဲ့ဆိုရင်တိကျကျမူဝါဒရှိတယ်မြန်မာပြည်နဲ့တိုင်တိကျမူဝါဒမရှိဘူးဒါပေမဲ့အဲ့ဒီမရှိတဲ့အထက်မှာနိုင်ငံရဲ့အကျိုးစီးပွားတွေလုပ်တဲ့အချိန်မှာဘယ်ဟာသွားအရေးပါလာတဲ့အခန်းကဏ္ဍဖြစ်လဲဆိုတော့စစ်တပ်ရဲ့အခန်းကဏ္ဍစစ်တပ်ကတကယ်တကယ်အိန္ဒိယနဲ့မြန်မာနဲ့ဆက်ဆံရေးလုပ်တဲ့အချိန်မှာဆက်ဆံရေးကိုစတင်အကောင့်တွေပေါ်တာ1990နဲ့တိနှစ်လောက်တည်းရစစ်တပ်ကနေစတင်ပြီးတော့လှုပ်ဆောင်တာနိုင်ငံစစ်တပ်အချင်းချင်းပူးပေါင်းဆောင်ရွက်မှုကိုတကယ်လိုအပ်ချက်လည်းရှိတယ်ဒီကတော့အိန္ဒိယသဘုံနေမြန်မာပြည်မှာရှိနေတဲ့ကိစ္စမျိုးတွေပြီးတော့တရုတ်နိုင်ငံရဲ့စီရေးချက်တွေမှုတွေရေးတက်အင်အားချက်တွေမှုတွေရဲ့အိန္ဒိယဘော်ဒါဆိုချိန်ချောက်လာတဲ့ဟာမျိုးတွေမြင်တဲ့ဟာမျိုးတွေရှိလာတဲ့အခါကျတော့နိုင်ငံစစ်တပ်ပူးပေါင်းဆောင်ရွက်မှုကအရန်ကိုအေးပါလာတဲ့အခန်းကဏ္ဍမှာရှိတယ်အရန်ကိုပုံမနီးကပ်လာတဲ့
အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက် Human Rights Watch လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးကတော့ဗိုလ်ချုပ်မူကြီးတန်းရွှေအိန္ဒိယနိုင်ငံမှာရောက်နေတော့မြန်မာပြည်ရဲ့ဒီမိုကရေစီနဲ့လူခွင့်ရေးကိစ္စတွေကိုအာရုံစိုက်ပြီးတော့ရှင်းရှင်းလင်းလင်းပြောဆိုသင့်တယ်လို့ဒီကနေ့ပဲတိုက်တွန်းချက်ထုတ်ပြန်ထားပါတယ်။အမေရိကန်ဆိုရဘက်ကလည်းအိန္ဒိယအနေနဲ့မြန်မာပြည်ကလူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့ကိစ္စတွေကိုပြုံပြွင့်လင်းလင်းပြောဆိုဖို့မျှော်လင့်ထားပါတယ်။အိန္ဒိယနိုင်ငံရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကလည်းဗိုလ်ချုပ်မူကြီးရဲ့အိန္ဒိယနိုင်ငံခီးစဉ်ကိုကန့်ကွက်တဲ့ဆန္ဒပြမှုတွေအိန္ဒိယဝန်ကြီးချုပ်ကလည်း မြန်မာဒီမိုကရေစီနဲ့ပတ်သက်ပြီးတော့တည်တာတဲ့ PRP ပြောဆိုမှုတွေလှုပ်ဆောင်မှုတိုက်တွန်းမှုတွေလည်းရှိနေတာပါခင်ဗျာ